Britain ချေဆိုင် Wimbledon ကမ္ဘာ tennis ပြိုင်ပွဲရဲ့တောက်ကြံတဲ့ semi final အကျိုးဘောလုံးပွဲမှာ Novak Djokovic နဲ့ Carlos Alcaraz တို့အနိုင်ရသွားပြီးနောက်ဆုံးဘောလုံးပွဲကိုတက်သွားပြီးဖြစ်ပါတယ်။တောက်ကြံတဲ့ပွဲစဉ်တွေမှာ Alcaraz ကပြိုင်ပွဲ Medvedev ကို5ပွဲကစားရမှာ3ပွဲ2ပွဲနဲ့နိုင်ပါတယ်။ Djokovic ကတော့သူ့ရဲ့ပြိုင်ပွဲအသက်22နှစ်ရွယ်အီတလီအားကစားသမား Lorenzo Musetti ကို3ပွဲအပြည့်နိုင်ပါတယ်။ဒါကြောင့်ဇူလိုင်14ရက်တနင်္လာနေ့မှာတော့အသက်38နှစ်ရွယ်ဆာဗီယန်ကစားသမား Djokovic နဲ့လက်ရှိချန်ပီယံအသက်22နှစ်ရွယ် Spain Tennis ကစားသမား Alcaraz တို့နောက်ဆုံးဘောလုံးပွဲမှာရှင်ပြန်ရမှာဖြစ်ပါတယ်။ Djokovic ဟာ Wimbledon ချန်ပီယံပထမဆုံးကို9ချိန်ဆုတ်ခူးထားလို့ပါ။ဒါပေမဲ့သူ့ရဲ့ဒူးဒဏ်ရာကြောင့်ပြီးခဲ့တဲ့နှစ်တည်းခွဲစိတ်ကူတာမှခံယူခဲ့ရတာပါ။2023နောက်ဆုံးဘောလုံးပွဲမှာ Alcaraz က Djokovic ကိုအနိုင်ရထားတာပါသူတို့နှစ်ဦးဟာလာမယ့်တနင်္လာနေ့မကြေပွဲပြန်ပြီးနှွှဲကြမှာဖြစ်ပြီးနိုင်ရတဲ့သူဟာဒေါ်လာ3သန်းနီးပါးရှိတဲ့စုချင်းငွေကိုရကြမှာပါ Wimbledon အမျိုးသမီးပွဲစဉ်တွေမှာတော့ပြီးခဲ့တဲ့ January နေ့က Italy Tennis Man Jasmine Paolini က Donna Vekic ကိုအနိုင်ရပြီးဘောလုံးပွဲကိုတက်သွားပါတယ်အမျိုးသမီးဘောလုံးပွဲကိုစနေနေ့မှာကျင်းပမှာပါပါဝလီနီနဲ့ဘာဘိုရာကာစီကိုဗာတို့နှုတ်ရှင်ပြိုင်ကြမှာဖြစ်ပါတယ်